မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ28ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဒီမိုကရက်ပါတီတမန်တော်လောင်းနေမနေ့ကဒုတိယအကြိမ်မြောက်စကားဆစ်ထုတ်ပွဲကျင်းပခဲ့ကြပါတယ်။ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်ရွေးကောက်ပွဲတွေမှာဝင်မဆွတ်ဖက်ဖို့တမန်တော်ထရန့်ကရုရှားတမန်တော်ပူတင်ကိုခတ်ပေါ်ပေါ်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဆင်းရဲနှောင့်ပမှုနှုန်းကျဆင်းလာတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေမှာတော့အကူအညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ရဲ့ရင်နှင်းဟာမနေ့တော့ကရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်ကြားမှာဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်
ကမ္ဘာက ICRC ရဲ့ရိတ်ခါတွေတွေ့တော့ပေါ့အကူအညီထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ကဲကိုသွားနေတယ်ကားကား
ICRC ရဲ့ပြောခွင့်ရပြောဆိုသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ထိုင်းမြန်မာနယ်စပ်ရနောင်းမြို့မှာအကြောင်းသူမိန်းကလေးတဦးတပ်ဖြတ်ခံရတယ်ဆိုတော့ဆွဆွဲချက်နဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့အထက်ကမြန်မာနိုင်ငံသား2ယောက်အခုနောက်ဆုံးအယူခံနဲ့ပြန်လွတ်လာပြီဖြစ်ပါတယ်နောက်ပြီးတော့ဆင်းရဲလွန်းလာတဲ့ပါကစ္စတန်မိဘတွေဟာသူတို့သမီးလေးတွေကိုတရုတ်အမျိုးသားနဲ့လက်ထပ်ပေးဖို့လူကုန်ကူးတွေစီကိုရောင်းစားနေကြတဲ့အကြောင်းစားတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ကြာသပတေးနေ့ညကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းရဲ့ဒုတိယအတုပ်စကားဆစ်ထုတ်ပွဲအတွင်းအမေရိကန်ဒုသမ္မတဟောင်ဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်ဖြစ်ရှိနေခဲ့ပါတယ်ဒါပေမဲ့ပြန်ပဲကိုယ်စားလှယ်လောင်းတူဖြစ်တဲ့အထက်လွှတ်တော်အမကမလာဟားရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ចောင်းသားတွေကိုဘတ်စကားနဲ့ចောင်းជို့ចောင်းပို့လွတ်ခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွတ်တော်အမတ်တွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်မှလည်းဖြစ်အစိုးရရှိနေဟောင်းလည်းဖြစ်တဲ့ Harris ကအဲ့လိုလူမျိုးရေးခွဲခြားဆက်ဆံပြီးပြေးဆွဲခဲ့တဲ့ចောင်းကားကိုသူကိုယ်တိုင်စီးကြရတဲ့အတွေ့အကြုံကိုဥပမာပေးပြီးဒုသမရဟောင်းဘိုင်ဒန်ကိုထိုးနဲ့တက်ခတ်ခဲ့တာပါဒါပေမဲ့သူ့အနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုထောက်ခံအားပေးခြင်းမရှိကြောင်းနဲ့အဲ့လိုဆွဆွဲပြောဆိုတာဟာမှားယွင်းကြောင်းဂျိုးဘိုင်ဒန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်2020သမရရွေးကောက်ပွဲမှာပါတီကိုကိုစားပြုရှင်ပြိုင်နိုင်ရေးစူးစမ်းနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20ရှိတဲ့အထက်ဒုသမရဟောင်းဂျိုးဘိုင်ဒန်ကထိတ်ကနေဦးဆောင်နေတာကြောင့်သူ့ကိုအများစုကပြစ်မှတ်ထားတက်ခတ်နေကြတာလည်းဖြစ်ပါတယ်လူလူစစ်တမ်းတွေမှာဘိုင်ဒန်နောက်ကကတ်လိုက်နေတဲ့တခြားကိုယ်စားလှယ်လောင်းတူဖြစ်သူဘာနီဆန်ဒါစ်ကတော့သမရထွန်ဟာလူလိန်လူညာလူမျိုးရေးခွဲခြားဆက်ဆံသူလို့ထုံးနဲ့တက်ခတ်ခဲ့ပါတယ်ဂျပန်နိုင်ငံအိုဆာကာမြို့မှာ G20 ထိပ်သီးဆွေးနွေးပွဲတက်ရင်ဒီမိုကရက်တရဲ့စကားဆစ်ထိုးပွဲကိုစောင့်ကြည့်နေတဲ့သမရထွန်ကတော့ဒီမိုကရက်အားလုံးကတန်းနဲ့ချီတဲ့တရားမဝင်ရှေ့ပြောင်းနေထိုင်သူတွေကိုအခမဲ့ကျမ်းမာရေးဆောင်ရှားမှုပေးကျင်နေကြတာလို့ပြောပါတယ်ဒီမိုကရက်တွေနဲ့သမရထွန်မှာကြားကျမ်းမာရေးဆောင်ရှားမှုနဲ့တရားမဝင်ရှေ့ပြောင်းနေထိုင်သူတွေအရေးတော်ဟာအကြီးမားဆုံးသဘောထားကွဲပြားနေတဲ့အကြောင်းအရာတွေဖြစ်ပါတယ်
အမေရိကန်ရွေးကောက်ပွဲတွေမှာဝင်ရောက်မနှောက်ယှက်နဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပော့ပော့ပါပါသတိပေးခဲ့ပါတယ်။ G20 ထိပ်သီးဆွေးပွဲအတွင်းသူတို့နှစ်ယောက်အလွတ်သဘောတွေ့ဆုံပွဲမှာရွေးကောက်ပွဲကိုဝင်မဆွတ်ဖို့သမ္မတပူတင်ကိုပြောမှလားလို့သတင်းတောက်တွေကသမ္မတထရမ့်ကိုမေးခဲ့တာပါ။ဒါကိုသမ္မတထရမ့်ကပြောမှာပေါ့လို့ဆိုပြီးသမ္မတပူတင်ဘက်ကလည်းကအပြုံးနဲ့ရွေးကောက်ပွဲမှာဝင်မဆွတ်နဲ့နော်လို့ပြောကြားခဲ့တာဖြစ်ပါတယ်။သမ္မတပူတင်ကိုခပ်ပြုံးပြုံးလက်ညှိုးထောင်တတိပေးတယ်လို့ပြောခဲ့တာမို့ရုရှားကရွေးကောက်ပွဲဝင်ဆွတ်တဲ့ကိစ္စအပေါ်အမေရိကန်သမ္မတအလေးနဲ့မထားဘူးလို့မြင်နေသူတွေအတွက်နောက်ထပ်ပြောစရာဖြစ်ခဲ့ပါတယ်။ဂျပန်မှာသမ္မတထရမ့်နဲ့သမ္မတပူတင်တို့ဒီကနေ့တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးအပေါ်ပြန်လည်သုံးသပ်ခဲ့ကြပြီး27ရာစုနဲ့ညီတဲ့လက်နက်ထိန်းချုပ်ရေးကိစ္စဆက်ဆွေးနွေးဖို့သဘောတူခဲ့ကြတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ဒါအပြင်အီရန်၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယူကရိန်းနိုင်ငံအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်။ G20 ထိပ်သီးဆွေးပွဲအတွင်းတရုတ်သမ္မတရှီဂျင်းပင်နဲ့လည်းသမ္မတထရမ့်တွေ့ဆုံဖို့ရှိပြီးနှစ်နိုင်ငံကြားတင်းမာနေတဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်
။မြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထမှန်ချမှတ်ရေးနဲ့သမ္မတဒေါ်နယ်ထရမ့်ကအီရန်ပေါ်ဆီးရီးယားအရေးယူမဲ့တွန်တွဲကိစ္စရပ်တွေပါဝင်တဲ့2020ခုနှစ်အမေရိကန်ကာကွယ်ရေးအသုံးစရိတ်ကိုအထက်လွှတ်တော်က86မဲ8မဲနဲ့ကြာတော်ရေးမဏီမှာမဲခွဲအတည်ပြုလိုက်ပါတယ်။မြို့သားကာကွယ်ရေးခွင့်ပြုချက်အဥပဒေ National Defense Authorization Act အရကာကွယ်ရေးအသုံးစရိတ်ပမာဏအမေရိကန်ဒေါ်လာဘီလီယံ850ပေးအပ်ထားပါတယ်။လာမယ့်အောက်တိုဘာလမှာစတင်မဲ့အသုံးစရိတ်ပမာဏဟာပြီးခဲ့တဲ့နှစ်ကအသုံးစရိတ်တဲ့ဒေါ်လာ 936တန်းပိုများပါတယ်အခုအတည်ပြုလိုက်တဲ့ဥပဒေထဲမှာအမေရိကန်စစ်တပ်တွေကလုံဆောင်နေတဲ့အကြောင်းအရာတွေအများအပြားအတွက်ရန်ပုံငွေတွေပါဝင်ပါတယ်ဒါအပြင်တမရထွန့်အစိုးပြုထားတဲ့အာကာသတပ်ဖွဲ့တစ်တီထောင်ရေးစိုက်ဘာလုံခြုံရေးနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလစာ 3.1 ခိုင်နှုန်းတိုးမြှင့်ပေးမယ်ကိစ္စတွေလည်းပါဝင်ပါတယ်မြောက်ကိုရီးယားကိုအရေးယူတဲ့ဥပဒေကိုတော့2016ခုနှစ်ကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရတဲ့ပြန်လွတ်လာပြီးသိမ့်မိကြခဲ့မှာပဲအမေရိကန်မှာတည်ဆုံသွားခဲ့တဲ့အော်တိုဝမ်ဘီယာရဲ့နာမည်နဲ့ပေးထားပါတယ်တမရထွန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးထံကပုဂ္ဂိုလ်ရေးစာတစောင်လက်ခံရရှိခဲ့တယ်လို့ပြောပေမဲ့လည်းမြောက်ကိုရီးယားသတင်းဌာနကတော့နျူကလ িয়ার ဆွေးနွေးပွဲတွေရပ်ကောင်းရပ်သွားနိုင်တယ်လို့ခန့်မှန်းမှာတုံ့ပြန်ခဲ့ပါတယ်
ပြင်သစ်ဂျာမနီစပိန်အီတလီဩစတြီးယားစတဲ့နိုင်ငံတွေအပါအဝင်အနောက်ဥရောပတလွှားမှာအပူလိုင်းဒဏ်ကိုခံစားနေကြရပါတယ်အာဖရိကတိုက်ဆာဟာရာတဲကန္တရဘက်ကလာတဲ့အပူလိုင်းဒဏ်ကိုအခုသတင်းပတ်အစောပိုင်းကဥရောပနိုင်ငံတွေခံစားနေကြရတာပါပြင်သစ်နိုင်ငံမှာဆိုရင်ဒီကနေ့တောက်ကြနေ့မှာအပူချိန်ဟာစံချိန်တင်အောင်မြင့်တက်မယ်လို့သတိပေးထားပါတယ်2003ခုနှစ်မှာအပူဆုံးအဖြစ်စံချိန်တင်ထားတဲ့အပူချိန် 44.1 ဒီဂရီဆယ်ဆီယပ်ကျော်မယ်လို့ခန့်မှန်းထားကြပါတယ်ပြင်သစ်နိုင်ငံတောင်ပိုင်းကဒေသ၄ခုမှာဆိုရင်အနည်းအောင်အဆင့်သတိပေးချက်ကိုပြင်သစ်မိုးလေဝသဌာနကထုတ်ပြန်ထားပါတယ်ပြင်သစ်တောင်ပိုင်းပင်လယ်ကမ်းခြေတွေမှာအပူလိုင်းဒဏ်ကြောင့်သေဆုံးသူ၃ယောက်ထံမင်းရှိပါတယ်နေသိပ်ပူနေချိန်ရေအေးတွေကိုဆင်းမကူကြဖို့အတွက်ပြင်သစ်မိသက်တပ်ဖွဲ့ကလည်းသတိပေးထားပါတယ်အပူလိုင်းဖြတ်နေတာကြောင့်ပြင်သစ်ကျောင်းတွေကိုလည်းပိတ်ထားပါတယ်စပိန်နိုင်ငံမှာလည်းတောမီးတွေလောင်ကျွမ်းနေပါတယ်နိုင်ငံအရှေ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကိုရာနဲ့ချီတဲ့မီးသက်တွေစ조사နှိမ့်သက်နေကြရပါတယ်။ကက်တလိုနီးယားဒေသမှာအနည်း20ကျော်အတွင်းအဆိုးဆုံးတောမီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။မီးဝေးကြောင့်လူပေါင်း50ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပြီးလမ်းတွေလည်းပိတ်ထားရပါတယ်။ဂျာမနီနိုင်ငံမှာလည်းကျွန်းလာထဲမှာပုံမှန်အပူစံချိန်ကိုချိုးခဲ့ပါတယ်။အပူကြောင့်သေဆုံးသူ၄ယောက်ထက်မနည်းရှိတယ်လို့ဂျာမနီတာဝန်ရှိသူတွေကပုတ်တခုနေ့ကပြောပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာလည်းအပူဒဏ်ကြောင့်အသက်80ကျော်အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံတချို့နေရာတွေမှာလည်းစနေနေ့ကျရင်အပူလိုင်းဒဏ်ကိုခံစားရမယ်လို့ခန့်မှန်းထားပါတယ်။လန်ဒန်မြို့မှာအပူချိန်ဟာ32ဒီဂရီဆယ်ဆီယပ်အထိမြင့်တက်မယ်လို့ခန့်မှန်းထားတာပါ။အခုလိုအနောက်ဥရောပတစ်လွှာအပူဒဏ်ခံရမယ်ဆိုတာကိုငရဲလာတော့မယ်လို့ဥရောပမိုးလေဝသပညာရှင်တွေကအခုသတင်းပတ်အစောပိုင်းတည်းကတင်စားပြီးသတိပေးထားကြပါတယ်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကတောက်ကြနေညနေပိုင်းသတင်းတွေကိုဆက်လက်ကြည့်ရပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဆင်းရဲနှောင့်ပမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်တို့ပူးတွဲပြုလုပ်တဲ့သတင်းထံအစီရင်ခံစားစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကဆင်းရဲနှောင့်ပတဲ့လူဦးရေဟာ2005ခုနှစ်မှာ 48.2% ခန့်နှုန်းရှိခဲ့ရာက2018ခုနှစ်မှာတော့ 24.8% ခန့်နှုန်းအထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့ The 2017 Myanmar Living Conditions Survey စီရင်ခံစားမှာဖော်ပြထားပါတယ်စစ်တမ်းကောက်ထားတဲ့ကာလအတော်တွင်မြန်မာနိုင်ငံရဲ့လူဦးရေတိုးလာပေမဲ့စီရင်တော့ပါတဲ့လူဦးရေဟာ 18.9% ခန့်နှုန်းကနေ 17.8% ခန့်နှုန်းထိကျဆင်းသွားတယ်လို့အစီရင်ခံစားကတွေ့ရှိလိုက်ရတာပါစစ်တမ်းကောက်ယူခဲ့တဲ့အချက်အလက်တွေထဲမှာမြန်မာကြီးလက်ဒေသကအိမ်ဆောင်စုတွေမှာလျှက်စစ်မီတန်ရှင်းတဲ့တောက်သုံးရေးတယ်လီဖုန်းနဲ့ကွန်ပျူတာတွေကိုအသုံးပြုနိုင်ခြင်းရှိမရှိဆိုတဲ့အချက်တွေနဲ့ကလေးငယ်တွေစားတမ်းမြောက်မှုနှုန်းလိုအချက်တွေလည်းအဓိကပါဝင်ပါတယ်။အစီအကံသာပါအချက်အလက်တွေက2018ခုနှစ်ကကိန်းဂဏန်းတွေကိုအခြေခံထားတာဖြစ်တဲ့အတွက်လက်ရှိကာလနဲ့ဆိုရင်တော့အပြောင်းအလဲတွေလည်းရှိနိုင်တယ်လို့ဗဟုအစီအစဉ်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစံမြင့်ကပြောပါတယ်။ဆင်းရဲမှုနှုန်းကျဆင်းသွားတဲ့ဆိုပေမဲ့လည်းမျှော်လင့်မထားတဲ့ကျန်းမာရေးပြဿနာနဲ့အလုပ်လက်မဲ့လိုကိစ္စမျိုးတွေကြောင့်စီးပွားရေးအခက်အခဲတွေဖြစ်သွားနိုင်တဲ့လူဒန်းစားတွေရှိနေသေးတယ်လို့လည်းဦးစံမြင့်ကပြောပါတယ်
။ Vietnam နိုင်ငံမှာ YouTube website ပေါ်ကအစိုးရဆန့်ကျင်တဲ့ video တွေအားလုံးကိုမဖယ်ရှားတဲ့အတွက် YouTube လုပ်ငန်းတွေပေါ်အစိုးရကတင်းကျပ်နေပါတယ်။အစိုးရအဆိုအစိတ်အတော့ဖြစ်စေတဲ့တရားမဝင် video ပေါင်း 5,000 ကျော် YouTube ပေါ်မှာမဖျက်ဖဲရှိနေသေးတယ်လို့အဲ့လို video မျိုးတွေကိုဖယ်ရှားနိုင်မဲ့ထိရောက်တဲ့နည်းပညာကိုမတုံသေးဘူးလို့ Vietnam အစိုးရကဆွဆွဲပါတယ်။ Communist Party ခေါင်းဆောင်တွေပေါ်ဝေဖန်တိုက်ခိုက်တဲ့မမှန်မကန်ဖော်ပြတယ်လို့ဆိုတဲ့ video မျိုးတွေကိုဖယ်ရှားရမယ်လို့အစိုးရကဥပဒေထုတ်ပြန်ထားတာပါ YouTube ရဲ့မိခင်ကုမ္ပဏီ Google ကဗီဒီယိုပေါင်း 8,000 လောက်ကိုဖယ်ရှားခဲ့ပေမဲ့ဗီဒီယိုဗီယက်နမ်အစိုးရဘက်ကတောင်းဆိုမှုအလုံးကိုတော့မလိုက်နာဘူးလို့အစိုးရပိုင်း Vin Express International သတင်းဌာနကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အစိုးရပေါ်ဝေဖန်တိုက်ခိုက်တယ်လို့အစိုးရဘက်ကမြင်တဲ့ဗီဒီယိုမျိုးတွေကို YouTube ပေါ်ကနေမြင်မြန်ဆန်းဆန်းဖယ်ရှားဖို့ဒါမှမဟုတ်မတင်ခင်တည်းကဖယ်ရှားတာမျိုး ဗီယက်နမ်အာဏာပိုင်တွေကလှုပ်ဆိတ်နေတာလို့ဆိုပါတယ်အစိုးရတောင်းဆိုတဲ့အတိုင်းမလိုက်နိုင်တဲ့အတွက် YouTube ပေါ်မှာကြော်ညာနေတာရပ်ဖို့အတွက်ကုမ္ပဏီ60ကိုဗီယက်နမ်တည်နဲ့ဆက်သွယ်ရေးဝန်ကြီးဌာနကအမိန့်ထုတ်ခဲ့ပါတယ်။အဲဒီထဲမှာ Samsung, Yamaha နဲ့ Huawei လိုနိုင်ငံခြားကုမ္ပဏီတွေလည်းပါဝင်ပါတယ်။ဒါရင်မက YouTube ပေါ်မှာကြော်ညာတွေကနေတဆင့်ဝင်ငွေချသူတွေကို Google Pay ကနေကြော်ညာငွေပေးတာဟာတရားမဝင်ဘူးဆိုပြီးတားဆီးမယ်လို့လည်းဗီယက်နမ်အစိုးရကတတိပေးနေပါတယ်။
ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကအစစ်မြင့်အရာရှိကြီးတွေဟာလေးလတစ်ချိန်ပြုလုပ်နေကြ2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကော်မရှင်ဆေးဥပွဲကိုဒီကနေ့ဗီယက်နမ်မြို့မှာပြုလုပ်ကြဖို့ရှိနေပါတယ်။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမနစ်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အခုဗီယက်နမ်မြို့မှာကျင်းပမဲ့သဘောတူညီချက်မှာလက်မှတ်ထိုးထားတဲ့လက်ကျန်နိုင်ငံတွေရဲ့ဆွေးနွေးမှုဟာအဲ့ဒီသဘောတူညီချက်ကိုထိန်းသိမ်းနိုင်ရေးအတွက်နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့အီရန်ဘက်ကပြောပါတယ်။မနစ်ကအီရန်အပေါ်အမေရိကန်ဘက်ကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အီရန်ကသူတို့ရဲ့ပိုင်ဆိုင်ခွင့်ရှိတဲ့တတ်မှတ်ထားတဲ့တန့်စင်ယူရေနီယံပမာဏတဲ့သူတို့ရဲ့ပိုင်ဆိုင်မှုဟာကျော်လွန်တော့မယ်လို့မကြသေးခင်ကပဲပြောကြားခဲ့ပါတယ်။မကြသေးခင်တုန်းကပဲအီရန်ကအနည်းငယ်တန့်စင်ထားတဲ့ယူရေနီယံပိုင်ဆိုင်မှုကိုလေးစားတိုးလှုပ်ဆောင်ခဲ့ပေမဲ့နိုင်ငံတကာကတတ်မှတ်ထားတဲ့စံနှုန်းကိုကျော်လွန်ငယ်ခြင်းမရှိဘူးလို့အီရန်အရာရှိတွေကပြောပါတယ်။ဥရောပနိုင်ငံတွေနဲ့ဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေတက်တာစေမဲ့နီလန်ရှာဖွေပေးဖို့အီရန်ဘက်ကတောင်းဆိုထားပြီးတမချိန်အတိုင်းဖြစ်မလာရင်အီရန်နျူကလ িয়ার ထုတ်လုပ်လို့ရနိုင်တဲ့ယူရေနီယံတပ်ဆင်မှုကိုပြန်ဆမယ်လို့အီရန်ကပြောပါတယ်
။ဖြစ်တဲ့နိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးဘောလုပွဲတွေမှာလူကြိုက်များတဲ့အသင်းနှစ်သင်းဒီကနေ့ Quarter Final မှာကန်ကြမှာပါ။အင်ရှင်ပြင်သစ်အသင်းနဲ့လက်ရှိချန်ပီယံအမေရိကန်အသင်းတို့ကန်ကြမှာပါ။ဒီပွဲဟာ Final ကြမှာတွေးတင်တဲ့အသင်းနှစ်သင်းလို့ဘောလုံးကျွမ်းကျင်သူတော်တော်များများကပြောနေကြပါတယ်ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံစုံထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည့်ပြည့်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ရဲ့ရင်နှန်းဟာရခိုင်ပြည်နယ်မြောက်ဦးနဲ့ကြောက်တော်မြို့နယ်ကြားမှာမနေ့ညပိုင်းကပဲဘုံခွဲတိုက်ခိုက်တာခံခဲ့ရပါတယ်။မော်တော်ယာဉ်အနည်းငယ်ထိခိုက်ပျက်စီးခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတဲ့မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကအပြန်အလှန်အပြစ်တင်နေကြပါတယ်။ရခိုင်ပြည်နယ်တွင်းကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ဘက်ကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်းနှန်းကိုမြောက်ဦးနဲ့ကြောက်တော်မြို့နယ်ကျမ်းမှာတိုက်ခိုက်ခံရတာဖြစ်ကြောင်း ICRC ရဲ့ရန်ကုန်ရုံးပြည်ရေးစုခွေရှိသူဦးစော်ဝင်းက VOA ကိုခုလိုပြောပါတယ်။
ကျတဲ့ဖြစ်ရင်ကမင်းညားကဟို ICRC ကကုညီထောက်ပံ့ရေးပစ္စည်းပြင်သွားတဲ့ကတော့ဟုတ်တယ် ICRC ဝန်ထမ်းလည်းမပါဘူး ICRC ကရုံးသုံးကားမဟုတ်ဘူးပြင်ပို့ဆောင်ရေးကုမ္ပဏီကိုငှားပြီးသုံးတဲ့ကားပေါ့လေကားမှာက ICRC ရဲ့ရိတ်ခါတွေတည်ထွားတာပေါ့ကုညီထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ဘက်ကိုသွားနေတဲ့ကားကအများကြီးအထွေကျောက်တော့ပဲအခုဖြစ်နေပောက်ပွဲမှုဖြစ်တော့တစည်းထိသွားတယ်ဆိုင်ကားအပြည့်စင်းနေရှိရင်လူတွေကြောင့်မရှိပါဘူးကားကတော့၆စီးသွားတယ်ခင်ဗျာလက်နဲ့ငယ်ရောနေပစ်တာလည်းရှိတယ်လို့ပြောတယ်ဟုတ်ချစ်နိုင်ပတ်ချလဲလာမှာဖြစ်တာခင်ဗျာ
တိုက်ခိုက်မှုကြောင့်ရင်တန်းမှာလိုက်ပါလာတဲ့သူတွေအသိခံမရှိဘူးလို့လည်းပြောပါတယ်တိုက်ခိုက်မှုကိုဘယ်ဖွဲ့ကကျွလွန်တာလဲဆိုတာကိုမသိရဘူးလို့လည်း ICRC ပြောခွင့်ရဥစော်ဝင်းကပြောပါတယ
်ဘယ်ဖွဲ့ကပြစ်တယ်မပြစ်တယ်တော့မသိဘူးဘာလို့လဲ ICRC ရဲ့သဘောကလည်းဟိုလက်နက်ကိုင်ပဋိပက္ခတွေကြားထဲမှာလုပ်နေတဲ့အဖွဲ့အစည်းပေါ့လေအကူအညီလိုတဲ့လူတွေကိုအကူအညီပေးတဲ့အဖွဲ့အစည်းဖြစ်တာဆိုတော့ဘယ်ဖွဲ့တွေပါများပြစ်တယ်ဆိုတာလည်းကျွန်တော်တို့ထောက်ဖို့ပြောလို့မရှိပါဘူး
ICRC ရဲ့ထောက်ပံ့ရေးပစ္စည်းတွေရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းတို့ကလည်း VOA ကိုအတည်ပြုပြောဆိုရမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်
ကျွန်တော်တို့ကြောက်တော့ဘုရားကြီးလမ်းကြောင်ပေါ့ကြောက်ကြရွာနာလေးမှာတော့ဒီ ICRC ရင်တန်းကိုအေးအေးကမိုင်းဆွဲပြီးတော့တက်ခိုက်တာရှိတယ်လက်နက်ငယ်တွေလည်းပြတော့ရှိတယ်အဲ့ဒီကကားတစ်စီးကတော့ရှေ့လီကမှန်ကွဲတယ်ဒီမှာတော့လက်နက်ငယ်ကြီးတွေထိတယ်ညမထွက်ရမေးထုတ်ကြတဲ့ဆိုမဲ့အဲ့ဒီကောင်ကားလေးကတော့သူကမြူလေးကောင်ကိုချွာတာပဲအဲ့ဒါနဲ့ပတ်သက်ပြီးတက်တာတော့ဒီနေ့လေးလုံုံကြီးနဲ့ကျွန်တော်တို့မန်ရှင်ကြီးလုံကားလေးဆက်လက်ကောင်းရပြီးလည်းရှိပါတယ်
တိုက်ခိုက်ခံရတဲ့နေရာဟာကြောက်တော်မြို့နယ်ကြောက်ကြပဲချမ်းဆိုပေမဲ့လည်းမြောက်ဦးမြို့နယ်ပဲချမ်းမှာရှိနေတာပါမြောက်ဦးနဲ့ကြောက်တော်မြို့နယ်ဆက်ကြောက်ကြနဲ့တောင်ဦးကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတပတ်နီးပါတိုက်ပွဲဖြစ်ပွားနေခဲ့တဲ့ဒေသလည်းဖြစ်ပါတယ်ရခိုင်လက်နက်ကိုင်အေအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့ပါတယ်
ဒီကတရ
ာလေးစီလေးထုတ်ခတ်တာပဲဒီနောက်ပါလို့များဘူးသွားရင်လည်းဗမာစစ်တပ်ကပြစ်မှာပဲအဲ့ဒီနေရာမှာဒီကြောက်ကြတော့ဝေသာကြီးတို့နားမှာဗမာစစ်တပ်တွေလည်းအဲ့ဒီမင်းညာတို့ကသူတို့စစ်ကြောင်းတွေအတိရှိတယ်တကယ်လို့ပြင်ရင်အဲ့ဒါဗမာစစ်တပ်ပြစ်တာပဲဖြစ်နိုင်တယ
်တစ်ချိန်တည်းမှာပဲကြောက်ကြနဲ့တောင်ဦးကျေးရွာဆက်တောင်တန်းပေါ်မှာဒီကိစ္စမှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့တောင်ဦးရွာသားတွေကပြောပါတယ်လုံချုံရေးချင်နေရမြောက်မြို့နယ်မှာပုံမှန်တစ်လေးလေးညမဆွဲရမိတ်နလသူထုတ်ပြန်ခဲ့တာမှာတက်တန်းကုန်ခြင်းမရှိသေးသလိုဘူရီတောင်နဲ့မောင်တော်မြို့နယ်တွေမှာဒီလဆွန်လ9ရက်နေ့မှာညမဆွဲရမိတ်ကိုနောက်နှစ်လသူပြီးထုတ်ပြန်ထားပါတယ်စီရေပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ကနေဒေသအတွင်းကူညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေရမှာကန့်ကွက်မှုတွေဟန့်တားမှုတွေမကြာခဏတွေ့ကြုံနေရပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုဖြစ်စဉ်တွင်ဒီခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်ဥယျာဉ်4,600ကျော်တိုးပွားနေသလိုနေထိုင်စားသောက်ရေးမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ရှောင်ရေးကူညီဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမှာလူသက်မှုနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသားတွေအယူခံနိုင်ပြီးတော့ပြန်လွတ်လာတဲ့အကြောင်းတင်ပြပေးကြပါရစေမြန်မာနိုင်ငံနဲ့ထိုင်းနယ်စပ်ရနောင်းမြို့မှာကျောင်းသူမိန်းကလေးငယ်တဦးကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့အထက်ကကြံနေသေးတဲ့မြန်မာနိုင်ငံသား2ဦးအခုနောက်ဆုံးအယူခံနဲ့ပြန်လွတ်လာပြီဖြစ်ပါတယ်လူသက်မှုအပါအဝင်ပြစ်မှု၅မှုကိုကျူးလွန်ခဲ့တာမရှိကြောင်းအယူခံတင်ခဲ့ရကနေအနိုင်ရပြီးတော့မနေ့ကပဲပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ရနောင်းမြို့မှာထိုင်းမြန်မာကပြားကျောင်းသူလေးကိုတတ်တယ်ဆိုပြီး2015ခုနှစ်ကမြန်မာရှေ့ပြောင်းလူသမားလေးဦးဖမ်းဆီးခံရတဲ့အမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED အဖွဲ့ကရှေ့လူတွေကအမှုကိုလိုက်ပါဆောင်ရွက်ပေးခဲ့တာပါတရားခဏဖြစ်ဆွတ်ဆွဲခံရသူ၄ဦးတည်းက2ဦးကတော့အသက်မပြည့်သေးတာကြောင့်သူတို့ကျူးလွန်နေဆိုပြီးဆွတ်ဆွဲခံရတဲ့အမှုအတွေ့ပြီးခဲ့တဲ့နှစ်ကပြန်လည်လွတ်မြောက်ခဲ့ပေမဲ့လူငယ်2ဦးကတော့၄နှစ်နီးပါးအကျဉ်းချခံထားရတာပါဇွန်လ26ရက်နေ့ကတော့တရားရုံးကနေသူတို့အယူခံကိုအနိုင်ပေးလိုက်တာကြောင့်လွတ်မြောက်ခဲ့ပြီဖြစ်ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်အနိုင်ရှိတဲ့ပုံပေါ်တော့ကျွန်တော်တို့အဲ့တော့သူတို့26ရက်နေ့မှာတရားဥပမာပေါ်ပြအဲကျန်တဲ့တရားဝင်အမိန့်ချအပြရတယ်အပြရစီရ28ရက်နေ့မနေ့ရမနေ့ကသူတို့အဒီထောင်အောင်နေတဲ့စင်းလာဘောက30တိုင်းပဲလေကျွန်တော်တို့အဲ့လိုမျိုးပြန်ပို့ရဆိုလို့ရှင်လာဘောကစင်းပို့ရတယ်လာဘောကမှာပြောင်းဝင်နေပြီးတော့ကျွန်တော်တို့ဒီဘက်ကနေခုခံနေရှိနေတဲ့ဘက်ကအယူခံဟိုတာအနိုင်ပြတာပေါ့နော်အဲဆွေးချက်တွေကဟိုမယ်အစိုးရအချင်းတွေနဲ့တကယ်လို့ရေဆွေးချက်ကဟိုအောင်ပြဖို့မမြောက်ဘူးဗောလေမြောက်တော့ကြောင့်တာဆက်ပြရပေါ့
မြန်မာလူငယ်တွေကိုလူတက်မှုအပါအဝင်အမှု၅မှုနဲ့ဆွဲချက်တင်ထားပြီးသူတို့ဟာအချင်းထောင်ထဲမှာပဲ၄နှစ်နီးပါးကြာခဲ့တာကြောင့်သူတို့ရဲ့နှစ်နာကြီးတွေရရှိအောင်ရှေ့နေတွေကနောက်ဆက်တွဲအဖြစ်ဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးဦးမင်းဦးကဆိုပါတယ
်သူတို့အားလုံးထောင်ထဲမှာ၃နှစ်နဲ့8လရှင်ဒီကကျွန်တော်တို့ကဒီနှစ်နာကြီးကိုကျွန်တော်တို့ကတောင်းလို့ရတယ်အဲ့တော့အဲ့တော့ခုနတက်ဆိုင်ရတွေကအကုန်လုံးပါဝင်ရမှာပေါ့လေပါဝင်မယ်ဆိုတာခုနကကျွန်တော်တို့အစိုးရဘက်ကလည်းအဲပူပေါင်းပါဝင်အဲ့လိုမျိုးနဲ့ဒီရှင်းနေတဲ့အနေပြီးတော့သူတို့စီမံဆောင်ရမှာပါဟုတ်ကဲ့အဲ့ဒါကြတော့ကျွန်တော်တို့အစိုးရတို့ဒီမြန်မာတိုင်းဝန်တို့အားတွေပါဝင်နေဆိုလို့ရှိရင်ပို့လို့ပါပေါ့နော်သူတို့အနေနဲ့လိုအပ်တဲ့ဟိုဘလို့ပုံနဲ့ပိုးစလဲတွဲရစီထောက်ခံနေတာလေဒီအဲ့ဒါတွေကြတော့သူကအစိုးရကလူတွေကြတော့တရားဝင်ပို့ပြီးတော့ဖြစ်တယ်လေ
2018ခုနှစ်ထဲမှာတော့အသက်18နှစ်မပြည့်သေးတဲ့မိုးစင်အောင်နဲ့ကျော်စိုးဝင်းဆိုတဲ့လူငယ်နှစ်ဦးလွတ်မြောက်ခဲ့ပါတယ်အသက်18နှစ်ပြည့်ပြီးတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဖြစ်တဲ့စင်ကရုံးနဲ့ဝေလင်းတို့ကတော့ထောင်ဒဏ်8နှစ်အမိန့်ချခံခဲ့ရပါတယ်အခုခါမှာတော့အဲ့ဒီလူငယ်နှစ်ဦးလည်းလွတ်မြောက်လာခဲ့ပါပြီရနောင်းလူတက်မှုအယူခံနိုင်တာဟာထိုင်းတရားရုံးနဲ့အနေနဲ့မြန်မာရွှေပြောင်းလူသမားတွေကိုအပြစ်မရှိဘဲအထောက်အထားမခံလို့ပဲအပြစ်ဒဏ်ပေးနေတယ်ဆိုတာကိုပေါ်လွင်စေပြီးအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအနေနဲ့စနစ်တကျကူညီပေးရင်တော့တရားရုံးနဲ့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်တာကိုတွေ့လာရတယ်လို့လည်းဒီအဖွဲ့ကပြောဆိုသွားပါတယ်ရှင
်လျှက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လ lama zulain lada ni kan ni sa debi esen dia agari tu kau melu esen esen wujud tanah kan cina ware esen mi paman ama bina diri cina ma agulol esen dia agari tu kau dah ha di esen mi paman ya labu belau tau kupi lazim ni mawale agulol mi agari tu kau me kisah ni pada dia yo lulu go jodian tibi sebora ya yuran muri si kevala zulain nasek gue seninya daya lilan si zaman suni ya ama Pawan Suni memilih lebih ini nih. BOA phone number tip ni tu nyanyi. Tungshin nih ngangangalego call UB. Satu yang me telephone number ku jodin people tanai mare. Kurai me pawan yang tu ini nih le. Email ni web pp dan phone ni web pp. BOA email leisa. Burmese@voanews.com jodin people tanai nlu. BOA Facebook sambil nama le macam tu jodin yuda people tanai mare. Seni ni nyata yang lila si jengat juzu walik mian.
မနက်ဖြန်စနေညတည်းလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်ဆက်ပြီးတော့ဒေတာရင်းသတင်းလွှာတဖို့ကိုတင်ဆက်ပေးကြပါမယ်စီးရဲနွမ်းပါနေတဲ့ပါကစ္စတန်မိဘတွေကငွေမျက်နှာကိုကြည့်ပြီးတော့သူတို့ရဲ့သမီးတွေကိုတရုတ်အမျိုးသားတွေနဲ့လက်ထပ်ဖို့ရောင်းစားနေကြတယ်ဆိုတာကိုလူမောင်ခေါ်ကူးသူတွေကိုဇက်တိုက်ဖမ်းဆီးမိရာကနေပေါ်ပေါက်လာခ
ပြည်သူအဖြစ်ရောင်းစားခံရတဲ့ဆိုတဲ့တသက်တွေထောက်ထားတွေတွေ့လာနေရကြောင်းစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဒါပေမဲ့တရုတ်နဲ့ပါကစ္စတန်အစိုးရကြားလှုပ်ဆောင်နေတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်မှာဆိုတဲ့အတွက်ဒီကိစ္စအပြင်းမပေါက်ကြအောင်လုပ်ကြဖို့အစိုးရကရဲတပ်ဖွဲ့ကိုညွှန်ကြားထားတယ်လို့ရဲအရာရှိနှစ်ဦးကအေဘီသတင်းဌာနကိုပြောပါတယ်။တရုတ်အမျိုးသားတ lo to te big at the less rago, Eddie Minkling at Unjiziga, Pian Pio Pia Jaraba. At then I say you and Natasha Masiso to Minkling Egaro. Tukimunga Tugo, Hodeganema, Belo Potabi, the Cham Yodarine, Adama Lane Sasan Kangere, Surago, Pian Pio Piavare.
Possibly, Katamata, Yutata, and Mosena, passport between Elagata, Kitomay Pakistan Jogi.
Jamaya Dio Kimunga, Jama Shaya, Lopido, Jaile Yabare. Jamaya Nangan Gusa go, you like Bido. Nimbro Tabimele, Neo Pakistan, Ningawe get it, Nehangaye go by Piscillo Piovare. The Nijaro do a loma do when it's Jamau, Adama Pujimare. Now name a ludit de balare. The cardale, the roga, yam moon, evio, lane, sas, and young name a cabine, jaile yite. Bome option on nail don't yoga to do bave. Dabbe met the cardale, the charlure balabido, a ding old lane, sas, and kaimare.
Dulo, canzage are the charming lady. Dulu, a twitch only, pure piabo, a dre, lilan, see only body. Natasha, a meeking aro, through a piajama, a guni, twat down garaba. Piajang, tender went to Upitu, Faruk Masiga. Mutar in a pet for Puebi, Natasha Rugu, Ketopu, Josaga Bare. Druga, Paisan baby, Natasha, Equia, Josaga Bide now, the Ganam Ape, Natasha go, Keto Kejaraba. Aina Mara, Faruk Masine, Piajanga, Puaweniha, Lumanco, Gainego, Porto Namu, Josaga Jabare.
Maripas Kusubus in a Cassie Pacre, Afri Valet, those temare, Marajano Valet. To Uskeli Piram and
Suasuzan Tanaga, Ailugu Pambu, a Totam Shibu, Piore. Lumanko kindly ne patate tautari yabu, general kuagu chuza javare. Let us have your two regional lode, Ludanga, let up pirea jam, pioni javi me, kaimar at tauta, but dumama pian and jau.
Young Sakara and Mutmi Imyazuha, Pakistan and doing a lunezu kriya and if you be through her, a senior zone lumu taiwan le pipari. Wezariga, mi body ne midazu winning on we baby, through ye, the midi, chana joware, deal the trade in a letter queen yamelo, ling le gri bega jaraba. Akulo, Lumanko Gure Lungaha, Dilangama, Amyota Uyigam Yabi, Jama, Achosa, Manim Yamujang, Pila Araba. Sumera so to Pakistan Mutamiga, Tukuriga, Tugo, Menezulan Laga, Yang Salate Echang, Ibi Drintanago, Biobare.
Satmin in Shadike Badapne Garwapisai, Maneki Kavasin Pucha, Abne Baisi,
Akunia Tabilo, Jama Engo, Piante Kajaro, Jamako, Jama Ore, Nimba Pilungago, Yang Sarale. Ningawa young lady, but Sam Belau Yad Lelu Mirai.
At that don't say you are she Tugu, well, I did Dio Kimonga, Muro Islamabago, Uzo, Kodarama, Arima, Dio Mutariga, the Dintabala, Arama, Puching Gajare, Subare. The Balau Jala be Engo Ale Bianguin Yala, Echimaro, तु को ठे टाइट तुजा मा तुरुगा तुमा गो वही चारा जाऊ उ फिर तु एगो ठोपिए गया बारे
जब मेरे बोलने का टाइम था आपने बोलने नहीं दिया लेकिन आज देखे खुदा ने
မင်းနီဘိုလီမင်းနီအဝါစာကျွန်မရဲ့ဖြစ်ကြောင်းကိုစင်ကိုအဲ့ဒီတော့ငါပြောပြပြခဲ့မယ်ဆိုရင်နောက်တရှာတို့မဟတ်တို့လို့တခြားပါကစ္စတန်မင်းကလေးတွေဒီလိုအဖြစ်မျိုးနဲ့မကြုံရအောင်အကာအကွယ်ပေးနိုင်လောက်တယ်ကျွန်မလက်ထပ်ပြီးတဲ့နောက်မှာနောက်ထပ်20
ရောင်းစားတာမျိုးတခြားမင်းကလေးတွေမခံရအောင်စုမိတာကပညာပေးဟောပြောမှုတွေလိုက်လံလှုပ်ဆောင်နေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေ နားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
သောတာရှင်များရှင် VOA ရဲ့ radio video နဲ့ သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မယ် VOA mobile app ကို download ထဲသွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနာရီကနေပြီးတော့ညနေ၄နာရီအတွင်မှာရန်ကုန်မြို့ Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်လေးလာရောက်ထုတ်ယူနိုင်ပါတယ်ရှင်တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ၄နာရီအတွင် Junction Square ကိုအရောက်လာပြီးတော့ဂီတာဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလာယူကြနိုင်ပါတယ်ရှင် mobile app ထဲသွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်းကူညီထဲသွင်းပေးဖို့ကိုစီစဉ်ထားပါတယ်ရှင်
အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ကြင်ညာပေးပါမယ်ရှင်။ကြာသပတေးနေ့ကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းနေတဲ့ဒုတိယအထောက်စကားစစ်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအထက်ကပုဂ္ဂိုလ်အဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ပြီးကိုယ်စားလှယ်လောင်းတူးဖြစ်တဲ့အထက်လွှတ်တော်မှကမလာဟာရစ် ပြောဆိုခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲတွေမှာဝင်ရောက်မနှောက်ယှက်နဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီပူတင်ကိုပေါ့ပေါ့ပါပါသတိပေးပြောကြားခဲ့ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲတွင်သူတို့နှစ်ယောက်အလွတ်တဘောတွေ့ဆုံပွဲမှာရွေးကောက်ပွဲကိုဝင်မဆွတ်ဖို့သမ္မတပူတင်ကိုပြောမှာလားလို့သတင်းတောက်တွေကသမ္မတထရန့်ကိုမေးခဲ့တာပါ။ဒါကိုသမ္မတထရန့်ကပြောမှာပါလို့ဆိုပြီးသမ္မတပူတင်ပဲလက်ကအပြုံးနဲ့ရွေးကောက်ပွဲမှာဝင်မဆက်နဲ့ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆင်းရဲနှံပွားမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်တို့ပူးတွဲပြုလုပ်တဲ့သုတေသနအစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကဆင်းရဲနှံပွားမှုလူဦးရေဟာ2005ခုနှစ်မှာ 48.2% ခန့်တုံးရှိခဲ့ရာက2018ခုနှစ်မှာတော့ 24.8% ခန့်တုံးထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စစ်တမ်းကောက်ယူတဲ့ကာလအတော်တွင်းမြန်မာနိုင်ငံရဲ့လူဦးရေတိုးလာပေမဲ့လည်းဆင်းရဲနှံပါတဲ့လူဦးရေဟာ 18.9 တန်းကနေ 17.8 တန်းအထိကျဆင်းသွားတာကိုအစီရင်ခံစာကတွေ့ရှိခဲ့တယ်လို့ဆိုပါတယ
်သတင်းကြီးချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington, this